နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီဝင်အဆင့်ရွေးကောက်ပွဲဟာရွေးကောက်ပွဲဆိုင်ရာနှီးစနစ်မှားယွင်းမှုတွေလှုပ်ထုံးလုံဤအားနည်းမှုတွေများစွာရှိတယ်လို့ဝင်းရောက်ရှင်ပြိုင်သူတွေကဝေဖန်ပြောဆိုသလိုပြည်သူတွေကြားမှာလည်းဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်။မဲဆန္ဒရှင်စီးရင်အငင်းပွားစရာတွေရှိသလိုရွေးကောက်ပွဲကျင်းပနေခြင်းအထိမဲဆွယ်စည်းရုံးမှုတွေလှုပ်တဲ့စီကံဖောက်ဖျက်မှုတွေလည်းရှိတယ်လို့ထောက်ပြကြပါတယ်။ဒီစီပင်ရွေးကောက်ပွဲကိုနမူနာယူပြီးလာမယ့်2015ရွေးကောက်ပွဲအတွက်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပြည်သူတွေကြားစနစ်တကျပြင်ဆင်ထားတဲ့လို့လည်းအကြံပြုကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့ရန်ကုန်မြို့ရဲ့ရန်ကုန်မြို့တော်စီပင်သားယာရေးကော်မတီဝင်အဆင့်ရွေးကောက်ပွဲကိုနှစ်ပေါင်း60အတွင်းပထမဦးဆုံးအကြိမ်ဖြစ်နေ2014ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မှာရန်ကုန်မြို့တမျိုးလုံးအတိုင်းဒါနဲ့မြို့နယ်အသီးသီးမှာကျင်းပခဲ့ပါတယ်။မဲဆွယ်စည်းရုံးရေးကာလကနေစလို့မဲဆန္ဒရှင်ပြည်သူတွေမဲပေးတဲ့အထိရွေးကောက်ပွဲလုပ်ငန်းစဉ်အဆင့်ဆင့်မှာချမှတ်ထားတဲ့ရွေးကောက်ပွဲဆိုင်ရာနှီးဥပဒေတွေကိုတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေလိုက်နာမှုအားနည်းတယ်လို့ရန်ကုန်နောက်ပိုင်းခရိုင်ကိုစားပြုမြို့တော်စီပင်ကော်မတီဝင်နေရာမှာဝင်ရောက်ရှင်ပြိုင်ရွေးခံခဲ့တဲ့ဥဝင်းချိုကပြောပါတယ်
။ဒူးရီသိန်း50ကျော်ရှိတဲ့ရန်ကုန်မြို့တော်ကိုအခု၄သိန်းနဲ့တစ်ထောင်ကျော်လို့ပြောတဲ့အခါမှာလည်းရန်ကုန်မြို့လူဦးရေရဲ့ 1.5 ခိုင်နှုန်းတော့မကြည့်တဲ့အခါကျတော့ဘသူပါတယ်ဆိုတာကိုလည်းမဲသရင်တွေကတ်မထားဘူး။အဲဒီတော့သူတို့ပြေးရမယ်ဆိုတာလည်းမသိဘူး။ပြေးရဘူးဆိုတာလည်းမသိဘူး။ပြည်သူတွေကဘာလို့ဘာမှမဟုတ်မသိတာ။မသိတဲ့အပြင်ဖင်သားမြင်သားလည်းမရှိ၊တာဝန်ယူမှုတာဝန်ခံမှုလည်းမရှိတဲ့အခါကျတော့မဲယုံတွေဘယ်နှချီမှမသိဘူး။မဲသရင်တွေမှာဘသူတွေဘာမှမသိဘူး။တို့မလေးရာတိကျုံရဆိုရင်ဒီဆုံးသွားပြီးသားလူတွေကိုလည်းမဲသရင်နဲ့ဆဲထားတယ်။နောက်တခါမဲသရင်ထဲမှာပါတဲ့နာမည်ကလွဲရဲအိမ်တော်စုစီရင်ထဲမှာပါတဲ့နောက်ထပ်အသက်18နှစ်ပြည့်ပြီးသားလူတစ်ယောက်ကိုလည်းကိုသားမဲပေးခွင့်မပြုဘူး။၎င်းတွင်လည်းယူလာတယ်၊မဟုတ်ရင်လည်းယူလာတယ်။အမှန်တကယ်မဲပေးခွင့်ပေးထားတဲ့နာမည်ကဘလို့မှအကျိုးအကြောင်းရှင်းပြတဲ့လက်မခံဘူး။အဆရှိတဲ့ကန့်သတ်ချုပ်ချယ်မှုတွေအများများတဲ့အခါကျတော့တကယ်လာပေးခြင်းတဲ့လူတွေကစည်ရင်ထဲမှာမပါဘူးလာပေးမှုအတွက်သူတို့စည်ရင်ထုတ်ပြန်ထားတာကလည်းသင်လာမြင်လာမှုမရှိတဲ့အခါကျတော့လာမပေးကြဘူးမဲစည်ရင်က400နဲ့ရှိဦးရှိတယ်အဲ့ဒါကိုလာပေးတာ9ဦးပဲလာပေးတယ်ဆိုတော့စိုင်းငိမ့်နေတောင်ရှိတယ်
ဒါအပြင်မဲဆန္ဒရှင်ပြည်သူတွေကြားစီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့တည်င်းအချက်လက်မှန်ရရှိမှုမဲပေးစနစ်ပညာပေးမှုလိုအပ်ချက်အားနည်းမှုတွေရှိသလိုအသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စည်ရင်ခွင့်ပြုချက်ချထားပေးတာတွေမှာလည်းအငင်းပွားစရာတွေဖြစ်တယ်လို့ရန်ကုန်စီပင်ကော်မတီဝင်ရွေးကောက်ပွဲရှင်ပြိုင်သူဒေါ်စုစနာလှလှဆိုးအတွက်ရွေးကောက်ပွဲလှုံ့ဆော်စီယုံရေးကမ်ပိန်းမန်နေဂျာအဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့ဒေါ်နော်အဲလစ်ဘတ်ကလည်းသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။ရေးကပွဲမှာဆိုလို့ရှိရင်မဲရုံအတွင်းမှာတောင်မှလာပြီးတော့မှမဲဆယ်စည်းရုံးလာရေးတည်တယ်အဲ့ pamphlet နဲ့ဒီကိုယ်စလဲတခြားကိုယ်စလဲလောင်းတွေရေးပုံပြီးပါဆိုပြီးတော့မဲရုံအတွင်းမှာတော့ line မဲဆယ်အရှိသေးတယ်ပြန်နောက်တစ်ခုကကျမဲရုံရဲ့ရှေ့မှာဗနိုင်းကိုကတ်ထားရှေ့ဒါရဲ့ဥပဒေရထားရမလို့ရတော့ဘူးဆိုတာပြောထားပြီးသားလေနော်ဒီစနစ်ဒီပုံစံနဲ့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့နော်ဒီမိုကရက်တစ်နိုင်ငံကဘလို့မှဖြစ်လာမှာမဟုတ်ဘူးညီမရေအဲ့ဒါကြောင့်မို့ဟုတ်လို့လာမြတ်တဲ့ရွေးကောက်ပွဲဒီ2015အမှာကျမတို့ပြည်သူတွေအားလုံးအဝဲဖြစ်ဖို့ဆိုတယ်ပေါ့နော်အင်ကန်းစားအများကြီးရတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
အခုလိုမျိုးရန်ကုန်မှာ2014ခုနှစ်နှစ်ကုန်ပိုင်းကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအတွေ့အကြုံပေါ်ခြေခံပြီးတော့တတိုင်းမြေလုံးအတိုင်းဒါနဲ့လာမယ့်2015မှာကျင်းပမယ့်ရွေးကောက်ပွဲအတွက်နမူနာယူစရာကြိုတင်ပြင်ဆင်ထားရမယ်ရွေးကောက်ပွဲဆိုင်ရာနှီးဥပဒေရွေးကောက်ပွဲကော်မတီတွေရဲ့လှုပ်ဆောင်ချက်မဲဆန္ဒရှင်တွေအကြားရွေးကောက်ပွဲဆိုင်ရာပညာပေးမှုလိုအပ်ချက်တွေအများကြီးတွေ့ခဲ့ရတယ်လို့လည်းဦးဝင်းချိုကဆိုပါတယ
်စီပင်သားယာကော်မတီကထုတ်ပြန်တဲ့ဥပဒေတွေနီးဥပဒေတွေကိုနိုင်ခိုကသတိကုန်ခြေချောင်းဥပဒေနဲ့လည်းမညီနိုင်ငံသားအခွင့်အရေးတွေလည်းမပေးလူ့အခွင့်အရေးတွေလည်းချိုးဖောက်စီရင်သာရေးကော်မတီရွေးကောက်ပွဲမှာဒီလိုရှိခဲ့ရင်လာမယ့်အဲ့ဒီအခွင့်အရေးရွေးကောက်ပွဲကြီးရရင်လည်းအဲ့လိုမျိုးတရားမမျှထားတဲ့ဥပဒေကော်မရှင်တွေကထုတ်ပြီးတော့ဒါတွေကိုငင်းပယ်ခွင့်မရဘဲနဲ့ကျွန်တော်တို့ဖတ်ပြန်ရအောင်မယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့စံနှုန်းကတော်တော်ဝေးနေဦးမယ်ဆိုတဲ့အကြောင်းလေးကျွန်တော်ရှင်းပြတာပါ
ရန်ကုန်မြို့တော်ခရိုင်၄ခရိုင်ကကိုယ်စားလှယ်ပေါင်း300နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့စီပင်ကော်မတီဝင်ရွေးကောက်ပွဲမဲရလက်စည်းရင်းကို48နာရီအတွင်းထုတ်ပြန်ပေးမှာဖြစ်တယ်လို့ရန်ကုန်စီပင်ကော်မတီဝင်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲရလက်တဲ့အရာခရိုင်၄ခရိုင်ကနေပြီးတော့တင်မြှောက်မဲ့ကိုယ်စားလှယ်အသစ်၄ယောက်နောက်ရန်ကုန်တိုင်းဒေသကြီးအစိုးရကတိုက်ရိုက်ခံထားမဲ့ကိုယ်စားလှယ်၄ဦးနဲ့ရန်ကုန်မြို့တော်စီပင်သားရဲကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းမှာဖြစ်ပါတယ်။ရန်ကုန်မြို့တော်ဝင်ကိုတော့တမရကတိုက်ရိုက်ခံအံမှာဖြစ်ပါတယ်ရှင်။